ကုလသမဂ္ဂလူညွေးကောင်စီမှအလှကျအဖွဲ့ဝင်သစ်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘစ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုလူညွေးကောင်စီမှအင်္ဂါနေ့ကတရားဝင်ကြိုဆိုခဲ့ကြပါတယ်။ဒီနိုင်ငံတွေအလှကျအဖွဲ့ဝင်ဖြစ်ရေးအထူးထင်ကြီးလာကမှဇွန်လကမဲခွဲရွေးချယ်တာမှကန့်ကွက်မဲမရှိနိုင်ရတဲ့အတွက်လူညွေးကောင်စီမှအလှကျအဖွဲ့ဝင်နိုင်ငံတွေအဖြစ်နှစ်နှစ်တာဝန်ယူမှာဖြစ်ပါတယ်။အစဉ်လာအတိုင်းအဖွဲ့ဝင်သစ်ဖြစ်လာတဲ့နိုင်ငံတွေရဲ့အသံမှတ်ကြီးတွေကတော့သူတို့ရဲ့နိုင်ငံတော်အလံတွေကိုလူညွေးကောင်စီအစည်းအဝေးအပြင်ကအလံတွေလွှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါတယ်။မိုဇမ်ဘစ်တန်မတ်ကြီးပက်ဒရိုကော်မက်ဆာရိုအာဖွန်ဆိုကတမိုင်းဝင်နေဖြစ်တယ်လို့ပြောကြားခဲ့တယ်လို့ဆွစ်ဇာလန်တန်မတ်ကြီးပါစကာဗာရဇောကလည်းကျူးနွန်စွာနဲ့တာဝန်ယူသွားမယ်ဆိုတဲ့စိတ်ထားရှိကြောင်းပြောဆိုခဲ့ပါတယ်။ဒီနိုင်ငံလုံးကပထမဆုံးအကြိမ်လူညွေးကောင်စီအလှည့်ချက်တာဝန်ယူတာပါ။မော်တာနိုင်ငံကဒုတိယအကြိမ်ဖြစ်ပြီးတော့အီကွေဒေါ်က၄ကြိမ်မြောက်နဲ့ဂျပန်ကတော့သမိုင်းဝင်၁၂ကြိမ်မြောက်လူညွေးကောင်စီအလှည့်ကျအဖွဲ့ဝင်တာဝန်ကိုယူရတာဖြစ်ပါရဲ့ရှင်။